နာယေးကူညီမှုအသင်းကနေပြီးတော့ဒီနာယေးကူညီမှုလုပ်ငန်းတွေမကပဲနဲ့ပေါ့လေဒီစည်းကမ်းလုပ်ငန်းတွေဆောင်ရွက်နေတယ်ပေါ့လေအခုပေါ့လောလောဆယ်ကဒီမှာဒုက္ခကုသပစ္စည်းကမ်းဆိုပြီးတော့ဖွင့်ထားတယ်သိရပါတယ်ခင်ဗျာဆိုတော့ဒီစည်းကမ်းကနေပြီးတော့ဘာတွေဆောင်ရွက်ပေးနေလဲလဲဆိုတာလေးနည်းနည်းပြောပြပေးပါခင်ဗျာ
စည်းကမ်းမှာဆရာဝန်အားလုံးပုံ50နေပါလောက်ထိုင်ပါတယ်လူနာတွေအားလုံးလာတက်နာလူနာတွေအားလုံးကိုကျမတို့ကဆရာဝန်စံသက်စီလဲငိမ့်နေပြောว่าသေးအားလုံးလိုအပ်တဲ့သေးအားလုံးကိုလည်းဒီအဟာခမဲ့ပေးပါလေ။နောက်တစ်ခါဓာတ်မှန်ရိုက်ဖို့ ultrasound ECG ပြီးတော့ blood test တွေးရှိဖို့လိုအပ်တဲ့အကုန်လုံးလည်းအခမဲ့လုပ်ပေးပါတယ
်။ဒီတစ်နေ့တစ်နေ့ဟိုပေါ့လူနာဘောင်းကဘယ်လောက်များလာပါလဲခင်ဗျာ
။အော်ကျမတို့အဲ့လားဆရာဝန်ပေါ်တည်တာပေါ့နော်ဆရာဝန်ထိုင်တူထိုင်မယ်အဲ့သူကလူနာ20ကြီးမယ်ဆိုကျမတို့တူကဲ20ပြန်မြာကျမတို့က100နဲ့200ချားထဲမှာနေတိုင်းရှိပါတယ်။
ကုန်ကြစည်းအနေနဲ့ပြောမယ်ဆိုလို့ချင်းပေါ့ဒီဒီဒုက္ခစေကံရဲ့တစ်နှစ်တစ်နှစ်ကုန်ကြစည်းကဘယ်လောက်များရှိပါလဲခင်ဗျာ
တစ်လကိုကျမတို့အဲဒုက္ခစေကံကတစ်လ350ပတ်ဝန်းကျင်လောက်သုံးပါတယ
်နာယေးကူညီမှုအသင်းရဲ့ရထားတဲ့ဒီရံပုံငွေတွေကပဲဒီဘောဒါကိုခွဲဝေပြီးအသုံးပြုတာလားခင်ဗျာ
ဒုက္ခစေကံအတွက်တသက်အလှူခံပါတယ်အဲ့ဒီဒိန်းနဲ့သုံးတာပ
ါဟုတ်ပေါ့အခုဆိုလို့ချင်းပေါ့ဒီမှာဒီဒုက္ခစေကံခွဲတွေပေါ့လေပြီမှာပထမဆုံးစဖွင့်မယ်ပေါ့လေနောက်ဒါမျိုးတိုးချဲ့ပြီးတော့ဖွင့်မှုရောအစီအစဉ်တွေပါများရှိပါလားခင်ဗျာ
ဟုတ်ကဲ့ပြီးရင်ကျမပကိုးဖွင့်ဖို့စီစဉ်ထားပါတယ်ပကိုးကလည်းအဲ့လိုပဲရေတူးတဲ့ဖွဲ့လေးရှိခဲ့တယ်ပေါ့နော်ပကိုးမှလည်းဆိုတော့ပကိုးကလူငယ်တွေနဲ့လည်းကျမတို့တွဲပြီးလုပ်အသေးစိတ်ရှိပါတယ
်ဒီဆောင်ရွက်မှုလုပ်ငန်းတွေအားလုံးအတွက်ခနာရေးရလဲပတ်ဖို့အတွက်ဘယ်လိုပုံစံမျိုးနဲ့ဆောင်ရွက်မလို့အစီအစဉ်များထားပါလဲခင်ဗျာ
ကျမတို့မျက်စိခွဲမယ်ဆိုတော့ကလည်းမျက်စိခွဲကန်လုပ်မယ်ဆိုတော့လူတွေကလှူကြပါတယ်ကျမတို့တင်ရဟိုလှုပ်ပြီဆိုရင်တော့လူတွေကရေလုံးတော့ကလည်းရေအတွက်သက်သက်လှူကြပါတယ်အခုလက်ဒါကတော့ကျမတို့ဒီထဲမှာရေရှည်လုပ်ငန်းဖြစ်သွားမှာပေါ့နော်ကျမတို့ဒါပေမဲ့ဒုက္ခစေကအနေနဲ့ကလည်း200ဆို200အတွက်အလွန်ဝေလာလိမ့်မယ်လို့ကျမယုံကြည်ပါတယ်300ဖြစ်သွားရင်300အတွက်သူတို့လှူကြပါလိမ့်မယ
်နာယေးကူညီမှုလုပ်ငန်းတွေဆောင်ရွက်တာတော့နောက်တော့ဒုက္ခစေကမှာဆောင်ရွက်တဲ့အခါမှာပေါ့လေဒီပေါ့ဒီတချို့ပေါ့လေစီမံခန့်ခွဲရေးနဲ့ပတ်သက်တဲ့ဒီဝန်ထမ်းပုံစံမျိုးတွေလိုလာမယ်အဲ့ဒီအတွက်အားလုံးကရောသူကစေနာနဲ့လာပြီးလိုအပ်ပေးကြတာပဲလားသူတို့အတွက်ကလကပေးတာတို့ဘာလို့ညာတော့ဒီရှိပါလားခင်ဗျာ
ကျမတို့ကနတ်စီကလုံအောင်လိုအားပေးကိုအားကိုလို့မရဘူးပြီးတော့သေးဟိုဖာမစစ်ပေါ့နော်သေးပေးတာကိုလည်းလိုအားပေးထားလို့မရဘူးရှင်ဘာလို့ဆိုတော့ဆရာဝန်တွေကတော့ volunteer တွေဆရာဝန်တွေကသူတို့ရတဲ့အချိန်မှာသူတို့အမြန်ပေးပြီးလာပြီးဥတုပြေလုပ်တဲ့အချိန်မှာကျမတို့နတ်စီကကျွမ်းကျင်နေမှရတော့ကျမတို့ nurse ကို volunteer မထားပါဘူး nurse ကဟို permanent ဝင်ရပါဝန်တန်းနေပါ။ Now ဆေးပေးတဲ့နေရာမှာလည်းမြန်မြန်သွတ်သွတ်ပေးနိုင်ဖို့ဆေးကိုလည်းကျမတို့ကဝန်တန်းထားပါပဲ။
ဆိုတော့ဒီလိုပေါ့ဒီလုပ်ငန်းတွေဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်ဘက်ကနေပြီးတော့လေအကူအညီပေးတဲ့အပိုင်းတွေမျိုးဘယ်လိုရှိပါလဲ။နောက်အခက်အခဲတွေရောဘာတွေများရှိပါလဲခင်ဗျာ
။ပုံမှန်လေးလေးပြောရရင်နိုင်ငံတော်ဘက်ကအကူအညီတဲ့အဆင့်တော့မရှိသေးပါဘူး။စားတော့ကျမတို့ကနည်းနည်းတော့ကဟိုဘယ်လိုပြောမလဲတားမြစ်တာလေးတွေရှိခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းတော့သူတို့လည်းနားလည်သွားပြီးကျမတို့တကယ်ကိုဟိုတန်တမ်းမဲ့ပေါ့နော်ကျမတို့ဘာမှအယောင်မစိုးပဲနဲ့ကျမတို့တန်တမ်းမဲ့လုံညာအောင်မြင်ပြင်လာတဲ့အခါကျတော့တို့တိုင်းကျမကြီးဌာနတို့ဘာလို့ကလာစစ်ပြီးတော့ license အတွက်ပေးမဲ့ပုံစံလေးတွေတော့သူဟိုဟာလောက်သွားပါစစ်ဆေးသွားတာရှိပါတယ်ဒါပေမဲ့ခုချင်းဒီတော့မရသေးပါဘူးအဲ့
တော့အခက်ခဲရောဘာတွေများရှိပါလဲခင်ဗျာ
အခက်ခဲရောစဒီဘက်မှာဒုက္ခစေကဖွင့်တော့ကဆိုရင်ကျမတို့ကိုပေါ့ဒီမဝတာဥက္ကဋ္ဌမြောက်တကုံတို့ကတော့ခေါ်ပြီးတော့ပိတ်ခိုင်းပါတယ်သူတို့က license မရှိလို့ဆိုကျမတို့ကလည်းပြန်ပြောပါတယ်ရန်ကုန်မြို့မှာပေါ့နော်ဒီကံကြီးတွေတောင်မှ license ရှိတာမဟုတ်ဘူးဒီတိုင်းမဲ့တင်ထားသေးနေပဲဖွင့်နေကြတာပြီးတော့ကျမတို့ကဒီဘက်ကိုကအခုမှအစ်စ်ဖွင့်တာမဟုတ်ဘူးတင်ကန်းမြို့နယ်ကလေးကဖွင့်လာတယ်အဲ့ဘက်မှာလည်းပို့ချူထေဦးတို့အဖွဲ့တွေပါလေးကလာပြီးကျမတို့ကိုလှူကျက်ပူးတာရှိပါတယ်ဆိုတော့ပြောရရင်သူတို့ကဟိုတရားဝင်တာအတိမတ်မပြူတာပေါ့သူတို့စိတ်ထဲမှာတော့အတိမတ်ပြူပြီးသားအစင်းဟိုစိတ်ကအဖြစ်ကျမတို့ရဲ့ယူဆထားပြီးကျမတို့ကစက်ဖွင့်ဖြစ်ပါတယ်ဆိုတော့အခုနောက်ပိုင်းတော့အဲ့နောက်ဆက်တင်မရှိပါဘူး
။ဟုတ်ကဲ့အခုလို့ရှင်းပြရအတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့